ကယားပြည်နယ်လွိုင်ကော်မြို့နယ်တနင်္သာရီတိုင်းထဝယ်မြို့တွင်ဒီကိစ္စနာဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေပိတ်ဆို့ပြီးတပိတ်ဖြိုခွင်းတယ်လို့တပိတ်မှာပါဝင်တဲ့လူငယ်ခေါင်းဆောင်တွေကပြောပါတယ်။လွိုင်ကော်မြို့မှာစစ်အာဏာဆန့်ကျင်ရေးတပိတ်စစ်ကြောင်းတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေကနေဖြိုခွင်းခဲ့တယ်လို့တပိတ်ဦးဆောင်လူသူကပြောပါတယ်
။ကျမတို့တပိတ်ကိုနည်းနည်းလောက်တဲ့တစ်ခုကဓနတ်တော့ရက်ွက်ထမှာပေါ့။နောက်တစ်ခုကတော့ကျမတို့ဒီမိုင်းလုံးကြီးပွိုင်ပေါ့လေနော်တောင်ခွဲနဲ့မိုင်းလုံးအဒီကြီးပွိုင်လမ်းဆုံးမှာကျမတို့နည်းနည်းလောက်တယ်ပေါ့နည်းနည်းလုံးတော့ဖြိုခွင်းခံရတယ်ပေါ့လေနော်ဒီရဲနဲ့စစ်တပ်ကတော့လာရောက်ဖြိုခွင်းသွားတယ်ပေါ့နော
်ဒီကနေ့တပိတ်ဖြိုခွင်းခံရမှုတွင်ထိခိုက်မှုအခြေအနေကိုတော့လွန်ကောတပိတ်ကော်မတီ2ကအခုလိုပြောပါတယ်
ဒီနေ့ဖြိုခွင်းမှုမှာတော့ကျမတို့ဒီအစ်စ်ကြောင့်တိကျထိတဲ့ဖြိုခွင်းနဲ့မရခံရတာ4ယောက်လောက်ရှိတယ်ပေါ့နော်ဒါကလည်းနည်းနည်းစစူဝါလေးဆိုတာလည်းနည်းနည်းပတ်ချုပ်ရတာမျိုးပေါ့နော်နောက်ပြီးတော့တချို့မြို့နယ်တွေတက်လာတဲ့ကားဆိုင်ကယ်လေးကတော့အခုဆိုင်ကယ်အစီး20ကား5စီးဝင်ကျင်တော့အဖြစ်ရှိခံရတယ်ပေါ့တချို့ဆိုင်ကယ်တွေကိုလည်းယူသွားတာရောရှိတယ်ပေါ့ဒီလိုကားပေါ့တင်သွားကြတယ်ပေါ့
မနေ့ကလည်းလွိုင်ကော်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုအတွင်းတပိတ်ဖြိုခွဲခံရလို့အနည်းဆုံး20ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လွိုင်ကော်တပိတ်ကော်မတီတွေကဆိုပါတယ်အလားတူသတင်းနိုင်တိုင်းထဝယ်မြို့တွင်ဒီကနေ့မှဆန္ဒပြတပိတ်စစ်ကြောင်းထပ်မံဖြိုခွင်းခံရတယ်လို့ထဝယ်တပိတ်ဝန်ရလူတူကဆိုပါတယ်
တပိတ်စစ်ကြောင်းကတော့ဝိုင်းနေတာဒီမှာအကုန်လုံးဒီလူကြီးခွင့်နိုင်ရတယ်ပေါ့နော်တပိတ်စစ်ကြောင်းရောက်လာတဲ့ချိန်မှာစက်ကနေပြီးတော့ဖြတ်ပြီးတော့မှဒီတပိတ်စစ်ကြောင်းကိုရေးနေဘုံတွေနဲ့ပေါ်လာနေတဲ့ပြစ်ခတ်ပြီးတော့ဖြေနေတာပေါ့နော
်တင်မနဲ့ထဝယ်မြို့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေဝမ်ပါပိတ်ဆို့ပြီးဖြိုခွင်းခဲ့တယ်လို့ဖမ်းဆီးမှုလည်းရှိနေတယ်လို့သူကဆိုပါတယ
်တပိတ်စစ်ကြောင်းမှာဒီစက်ကမှအများအားဖြစ်နေတယ်ပေါ့နော်သူကဖမ်းနိုင်လိုက်ရတယ်ပေါ့နော်တော်ရမြစ်စ်မိန်းမနဲ့မှဖမ်းနိုင်ရတယ်ပေါ့နော်အချို့ဟိုဖမ်းနိုင်ရတဲ့ဒီလိုရှိတယ်အဲ့တော့ခုလူကြီးတော်တော်ဒီလူကြီးအစီမပြေနေသေးဘူ
းဖေဖော်ဝါရီလ3ရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာရရကိုထိမ့်သိမ်းလိုက်ပြီးနောက်မှာတိုင်းနယ်ပြည်နယ်အလုံးမှာဇာနာပြပွဲတွေဆက်တိုက်ပေါ်ပေါက်လာနေသလိုဖမ်းဆီးနှိပ်စက်မှုတွေကလည်းတိုးလာနေပါတယ်တမတော်ကနေအာဏာသိမ်းတဲ့လှုပ်ဆောင်ချက်ပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းပြစ်တင်ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ